မာလီကန်လွန်ပင်လယ်ပြင်မှာပင်လယ်ဓားတွေရဲ့ပြန်ပြေးဆွဲဖမ်းဆီးခြင်းခံခဲ့ရတဲ့အမေရိကန်အလံတင်ကုန်တင်သင်္ဘောကပ္ပတိန်ရစ်ချတ်ဖီလစ်ပြန်လည်လွတ်မြောက်လာခဲ့ပါပြီ။ပင်လယ်ဓားတွေကသူ့ကိုပင်လယ်ပြင်မှာမျောပါနေတဲ့တက်ကယ်လေတစ်စင်းနဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့တာပါ။အမေရိကန်ရေတပ်အထူးတပ်ဖွဲ့ကဝင်ရောက်ခဲ့တဲ့အချိန်မှာကပ္ပတိန်ရစ်ချတ်ဖီလစ်ကိုဖမ်းခဲ့တဲ့ပင်လယ်ဓား၃ယောက်လည်းသေဆုံးခဲ့ပါတယ်။ဆိုမာလီကန်လွန်ပင်လယ်ပြင်မှာဓားတိုက်မှုတွေဟာအမေရိကန်ကွန်ဂရက်လွှတ်တော်နဲ့သမ္မတအိုဘားမားအစိုးရအဖွဲ့တို့အဓိကဦးစားပေးဆွေးနွေးပြောဆိုလာနေတဲ့အကြောင်းအရာတွေဖြစ်လာတဲ့ကြောင်း VOA သတင်းတောင်ပေါ်လာဝယ်ဆင်သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကဆက်ပြီးတင်ပြပေးပါလိမ့်မယ်
။ကပ္ပတိန်ရစ်ချတ်ဖီလစ်တယောက်ဘေးရန်ကင်းကင်းနဲ့လွတ်မြောက်ခဲ့ပါပြီဒေါ်မင်းကြီးရေသူ့ကိုကယ်ဆယ်ဖို့ကြိုးစားခဲ့တဲ့အချိန်မှာအမေရိကန်ရှိတဲ့အထူးတပ်ဖွဲ့ဝင်တွေနဲ့သူ့ကိုဖမ်းထားတဲ့ပင်လယ်ဓားတွေခေတ္တခဏတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပင်လယ်ဓားတွေဘက်က၃ယောက်တည်ပြီးတယောက်ကိုအမေရိကန်ရှိတဲ့ကအရှင်ဖမ်းဆီးမိခဲ့ပါတယ်။ဒီလိုအောင်မြင်မြင်ကယ်တင်နိုင်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဘာရက်အိုဘားမားကကြိုဆိုတဲ့အကြောင်းစာရေးပြီးကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာပင်လယ်ဓားတိုက်မှုတွေများလာတာကိုအဆုံးသတ်အောင်တိုက်ဖျက်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အခိုင်အမာဆုံးဖြတ်ထားတယ်လို့သမ္မတအိုဘားမားကပြောပါတယ်။ကပ္ပတိန်ဖီလစ်ရဲ့နေအိမ်ရှိရာအမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ဘာမော့မြို့မှာလည်းမိသားစုတွေပျော်ရွှင်ကြည်နုနေကြပါတယ်။မိသားစုရဲ့မိတ်ဆွေတယောက်ဖြစ်တဲ့ Alison McCall ကသတင်းတောက်တွေအခုလိုပြောပါတယ
် This is truly a very happy Easter for the Phillips family.
ဒီချိန်ဒီခါသမယဟာ Phillips ရဲ့မိသားစုအတွက်တိတ်ကိုပျော်ရွှင်စရာ Easter ပွဲတော်ခါသမယပါလို့သူ့မိသားစုရဲ့မိတ်ဆွေတယောက်ဖြစ်တဲ့ Alison McCall ကပြောသွားတာပါပျော်ရွှင်နေသူတွေထဲမှာမိသားစုတွေတည်းမဟုတ်ပါဘူးတခါ Captain Phillips တက်ခဲ့မှုတဲ့ Massachusetts ပြည်နယ်ကုံသွေးရေချောင်းအရာရှိတင်တန်းချောင်းကတင်နန်းသားတွေလည်းအလားတူပျော်ရွှင်နေကြပါတယ်။ဒီရေတပ်အရာရှိတင်နန်းကျောင်းကတင်နန်းသားတွေပျော်ရွှင်နေတာအကြောင်းရှိပါတယ်လို့ရေတပ်ဗိုလ်ချုပ်ကြီး Rick Gordon ကပြောပါတယ
်။ In my mind, his actions showed unbelievable courage.
ကျွန်တော်စိတ်ထဲမှာတော့အခုသူလွတ်မြောက်လာတဲ့ကိစ္စကမယုံနိုင်စရာကောင်းတဲ့တတ်တီကိုပြသလိုက်တာဖြစ်တယ်လို့အတတ်ပညာရှင်ကောင်းတယောက်အဖြစ်ယက်တီပြသလိုက်တာလို့လည်းထင်မြင်ယူဆပါတယ်။သူအသက်ကိုတခြားသူတွေရဲ့ဘေးကင်းလုံခြုံမှုအတွေ့အနစ်နာခံခဲ့ပြီးအဖမ်းခံခဲ့တဲ့သူပ
ါအခုလွတ်မြောက်လာခဲ့တဲ့ကပ္ပတိန်ရစ်ချတ်ဖီလစ်စာအာဒန်ပင်လယ်ကွင်းနဲ့အိန္ဒိယသမုဒ္ဒရာအတွင်းကုန်တင်သင်္ဘောတွေကိုကြီးကြပ်မောင်းနှင်ခဲ့ဘူးတဲ့အတွေ့အကြုံရှိတဲ့ကပ္ပတိန်တယောက်ပါပင်လယ်ဓားတွေပြန်ပေးဆွဲခံရတဲ့ပထမဆုံးအမေရိကန်သင်္ဘောကပ္ပတိန်လည်းဖြစ်ပါတယ်ဒီလိုအမေရိကန်လန်လွင့်ထားတဲ့ကုန်တင်သင်္ဘောပြန်ပေးဆွဲခံခဲ့ရပြီးတဲ့နောက်ပင်လယ်ဓားတွေကိုအမေရိကန်ရေတပ်ရဟတ်ရှင်တွေစစ်သမောတွေကလိုက်လံရှာဖွေပြီးအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေခဲ့ပါတယ်။ကပ္ပတိန်ဖီလစ်ကိုအခုလိုပြန်ကယ်တင်နိုင်ခဲ့ပေမဲ့တခြားနိုင်ငံကရဲသားတွေဆိုမာလီပင်လယ်ပြင်မှာပင်လယ်ဓားတွေရဲ့တစားကံအဖြစ်ဖမ်းဆီးတာကိုခံရတယ်ဆိုတာမမေ့သင့်တဲ့အကြောင်းရေတပ်ဗိုလ်ချုပ်ကြီး Rick Gordon ကပြောပါတယ်
။ We still have more than 200 men and women held hostage in Somalia.We should not
Somali kanlon ma pyan pe swae khan ni ya se amyo thami ne amyo ta 200 jo shi ni ba de de di pyatana ko mi maung thu pya ni da rwe tadin thana rwe ga u sa pi pho pya ni da rwe ka ba ga ayun sai ni da rwe ma ya sai tin ba bu
American kan chee saung tan mu ye dat bo jo ji tat alan ga le ABC yom myin tan cha thana ne twei saung me myan kan ma naw naw Somali kanlon pe le de mya tat khe mu rwe nei nei ye ba ri lou saung mu season shi ba da le so de မေကွန်းကိုအခုလိုတုံ့ပြန်ဖြေပါတယ
် For the past several years United Kingdom has led a regional consortium where they pass information on sightings
အရင်နှစ်တွေအတော်များများမှာတော့ဗြိတိန်နိုင်ငံကနေဒေသဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့တွေဖွဲ့ပြီးကြီးကြပ်တာသတင်းချက်လက်တွေဖလှယ်တာပို့ပြီးဘေးကင်းတဲ့လမ်းကြောင်းကိုရှာပေးတာတွေလုပ်ခဲ့ပါတယ်အခုလည်းပဲကုန်တင်သင်္ဘောတွေကိုဘေးအန္တရာယ်အနည်းဆုံးဖြစ်အောင်ဒီလိုစီးမြင့်စည်းကမ်းတွေချပြီးစတင်လှုပ်ဆောင်ဖို့ပြင်ဆင်နေပါပြီ
ဒါပေမဲ့လည်းကုန်တင်သင်္ဘောတွေကိုလည်းနဲ့တက်ဆင်ရေးနဲ့ပတ်သက်လို့တော့ဆွေးနွေးနေကြတုံးမယ်လို့ရေတပ်ဗိုလ်ချုပ်ကြီးသက်အလန်ကပြောပါတယ်။တင်တန်းပေးဖို့နဲ့လက်နဲ့ကင်ဆောင်ခွင့်ထောက်ထားတဲ့ထုတ်ပေးရေးတွေမှာအခက်အခဲတွေရှိနေသေးတယ်လို့သူကဆိုပါတယ်။ပင်လယ်ဓားတွေကိုဖမ်းဆီးပြီးတရားရုံးတင်အပြစ်ပေးနိုင်မှုလုပ်ဆောင်တဲ့နေရာမှာနိုင်ငံတကာအခြားသဘောတူညီတဲ့ဥပဒေတရားချမှတ်နိုင်မှုလည်းလိုတယ်လို့သူကပြောပါတယ်။အော့ကလာဟောမားပြည်နယ် Republican ထက်လွတ်တော်အမတ်တန်ကဗတ်ကတော့ဒီပြဿနာကိုရင်ဆိုင်ဖြေရှင်းမှုစစ်တပ်အင်အားကိုပို့ပြီးသုံးမှုလိုတယ်လို့ပြောပါတယ်။နိုင်ငံတကာအနေနဲ့ပူးပေါင်းဆောင်ရွက်ဖို့မဖြစ်မနေလိုအပ်တဲ့ဆိုတာကိုအလေးအနက်သူကပြောဆိုသွားပါတယ်။အင်ဒီယားနာပြည်နယ်ဒီမိုကရက်လွှတ်တော်အမတ်အဗန်ဘတ်ကတော့ပင်လယ်ဓားတိုက်မှုတွေကိုနိုင်နှင်းမှုဆိုမာလီမှာတည်ငြိမ်ပြီးထိထိရောက်ရောက်အုပ်ချုပ်နိုင်တဲ့အစိုးရတရားရှိဖို့လည်းလိုအပ်နေတယ်လို့ထောက်ပြပါတယ်။ အမေရိကန်အလံလွင့်ထားတဲ့သင်္ဘောတွေကိုပြန်ပေးဆွဲသူတွေအနေနဲ့ဒုက္ခရောက်နေတဲ့ဆိုတာကိုအမေရိကန်ပြည်ထောင်စုဘက်ကရှင်းရှင်းလင်းလင်းအသိပေးရလိမ့်မယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးကတင်ပြပေးသွားတာပါရှင်